Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်မတ်လ1ရက်နေ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ラインドミーター19 25 30နဲ့ラインドミーター190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချက်မြေကြပါစေရှင်။ကျွန်မတင်ဒီထိုက်ပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားစစ်တပ်ကအစ်မည့် cruise missile တုံးပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားပြည်ထောင်စုဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နီးမြန်မာဘက်ကလုံခြုံရေးတွင်းမြင့်ချထားတဲ့ပေါ်တည်ဝင်ကန့်ကွက်သွားမယ့်အကြောင်းဘင်္ဂလားဒေ့ရှ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်ခဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူချင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုကိုခိုးလုံလာကြတဲ့ဒုက္ခတဲ့အမျိုးသမီးတွေအရေးနောက်ဆိုဗီယက်ယူနီယံကိုအုပ်ချုပ်ခဲ့တဲ့ရုရှားအာဏာရှင်ဟောင်းဂျိုးဆက်စတာလင်ရဲ့သမိုင်းဝင်တဲ့ပတ်သက်လို့အငင်းခုံစရဲနိုင်ငံတကာသတင်းဆောင်မတွေအပြင်မလေးရှားမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဘလို့အခက်အခဲတွေကြုံနေကြရပါသလဲ
။သူတို့အနေနဲ့မြန်မာပြည်ကိုဘာမှမရှိတဲ့လူတွေပြန်ညင်ကြတယ်။အညင်ကြတော့တော့လေပတ်သက်နေပြည်တော်စီရှိတော့လေ
။အကြခင်မှာနားဆင်ကြရအောင်ပါရှင်။နောက်ပိုင်းမှာတော့ကျမ်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာတို့ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါအောင်ရှင်
။ရုရှားစစ်တပ်ကွာဝေးအကန့်အသတ်မရှိဖြစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွန်နိုင်တဲ့ cruise missile တုံးပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မလာဆက်ရှိနေရွေးကောက်ပွဲမှတိုင်ခင်နိုင်ငံတော်ခြေပြမင်ငွန်းဖြစ်လွတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ငွန်းပြောကြရမှာရုရှားသမ္မတကပြောဆိုလိုက်တာပါရုရှားသမ္မတဖြစ်တတိယကြိမ်တာဝန်ယူနေတဲ့သမ္မတပူတင်ဟာနောက်ထပ်6နှစ်တချင်တန်းအတွက်ပြန်လည်ရွေးကောက်မယ်အလားလာယူလည်းရှိနေပါတယ်အစင်းမြင့် cruise missile ဒုံးတွေအပြင်အရင်ထက်ပိုဝေးပြီးအကွာဝေးပုံမှုကြီးမားတဲ့ဒုံးမြန်ထိပ်ဖူးတယ်ဆောင်နိုင်တဲ့တက်ချင်းဖြစ်ပဲထင်းတဲ့ missile ဒုံးအသစ်တွေကိုစမ်းသပ်ခဲ့ကြောင်းလည်းမင်ငွန်းမှာပြောဆိုကြတာပါနောက်တစ်ချိန်အနိုင်ရဖို့မျှော်မှန်းထားတဲ့သမ္မတတန်းအတွက်ရုရှားနိုင်ငံရဲ့စီးရင်မွေးတည်မှုကိုထောက်ဝဲဆွဲချဖို့ရည်မှန်းထားကြောင်းလည်းပြောဆိုသွားခဲ့သလိုဖွံ့ဖြိုးတိုးတက်ရေးအတွက်အစိမ့်မြင့်ဤပညာလိုအပ်ချက်တွေကိုလည်းအလေးထားပြောကြားသွားပါတယ်။ကျမတို့ဆက်ရှောက်မှုနဲ့အခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းရုရှားသမ္မတကမင်းကုန်းထဲမှာဦးစားပေးပြောဆိုသွားခဲ့ပါတယ်
။ဆီးရီးယားနိုင်ငံတစ်ဖွဲ့ရပ်ပေါင်း30ကျားအပြစ်ခတ်ရစဲသဘောတူညီမှုအကောင့်ထဲပေါ်နိုင်ရေးကုလသမဂ္ဂအနေနဲ့လက်မလျှော့သေးသလိုလက်လျှော့မှလည်းမဟုတ်ဘူးလို့ဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖင်ဒီမစ္စတူရာကပြောလိုက်ပါတယ်။အစိုးရထောက်ခံတဲ့တပ်တွေနဲ့တိုက်ခိုက်သဘုံတွေအပြန်အလှန်တိုက်ခတ်မှုတွေကိုရပ်ဆိုင်ဖို့အရေးပေါ်အကူအညီတွေရတားတွေထံအရောက်ပို့နိုင်အောင်အထူးသဖြင့်သဘုံတွေထိန်းချုပ်ထားတဲ့ကူတာအရှေ့ပိုင်းမှာတိုက်ခိုက်မှုတွေရထားဖို့ကိုလည်းဆွစ်ဇာလန်နိုင်ငံဇနီဗာမြို့မှာဒီအထူးကိုယ်စားလှယ်ကဒီနေ့ပဲတိုက်တွန်းလိုက်တာပါ။ကုလသမဂ္ဂအနေနဲ့စိတ်ပြတ်အားလျှော့မသွားသလိုအလက်ပုံမြို့မှာဖြစ်ရမျိုးနဲ့ထပ်မကြုံရအောင်စိတ်ပိုင်းချက်ထားကြောင်းကိုလည်းပြောခဲ့ပါတယ်။2013ခုနှစ်ကတည်းကဝိုင်းရံပိတ်ဆို့ထားခဲ့ခံရတဲ့ကုဒါရှေပိုင်းဒေတာကဒေတာကန်တွေပါဝင်အပြင်းထန်နေထိုင်မကောင်းဖြစ်နေသူတွေနဲ့ဒဏ်ရာရသူတွေဘေးလွယာထွက်ခွာနိုင်ရင်နဲ့အရေးပေါ်အကူအညီတွေပေးရနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ရပ်ပေါင်း30ကျားအပြစ်အခတ်ရစရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုတော့ကုလသမဂ္ဂလူကြီးကောင်စီကပြီးခဲ့တဲ့စနေနေ့ကပဲချမှတ်ထားတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံချီးကဲမတ်လိုခော့ကတော့အပြစ်အခတ်ရစရေးစတင်အကောင့်ထဲပေါ်နိုင်မဲ့အခြေအနေပေါ်မေးခွန်းထုတ်ခဲ့ပါတယ်ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေရစဲပြီးဝင်ခွင့်ရတဲ့အချိန်မှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ဖို့နဲ့ဆေးဘက်ဆိုင်ရာအရေးပေါ်ရှေ့ပြောင်းမှုတွေအတွက်ကုလသမဂ္ဂကထရက်ကားတွေနဲ့အပြည့်နဲ့စီစဉ်တင်ကြောင်းကိုလည်းပြောခဲ့ပါတယ်ခင်ဗ
ျအမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာလူ18ယောက်တိစုံနဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတရင်နှစ်ပတ်လောက်ရှိလာချိန်မှာပဲစာတင်ကျောင်းတွေလုံခြုံစေမဲ့တနက်ထိန်ချုပ်ရေးဥပဒေတရပြတ်ထမ်းမှုလွတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရန့်ကထပ်မံတောင်းဆိုလိုက်ပါတယ်အနာကိုင်ဆောင်ွင့်ထိန်းချုပ်ရေးဥရေပြုအမှတ်တွေနဲ့အေဗီရောမှာတွေ့ဆုံဆွေးနွေးပြီးနောက်တည့်ရက်ဒီကနေ့မှာပဲတူတာလူမှုခွင့်ရက်ကနေပြောဆိုလိုက်တာပါပါတီရင်းတစ်ခုကကိုယ်စားရင်နဲ့အကောင်အဆိုးသဘောထားမျိုးစုံကိုဆွေးနွေးပြခဲ့ပြီးတနက်ဝင်မဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရာဆွေးနွေးမှုမှာအဓိကကိစ္စတစ်ခုဖြစ်ပါဝင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်တနက်မရှိတဲ့နေရာတွေဟာတက်ခတ်သူတွေပြစ်မှတ်ထားခံရတဲ့နေရာတွေဖြစ်လာနေတယ်ဆိုတော့အထင်ရှားတွေ့ခဲ့ရတယ်လို့ဥပဒေတရပြတ်ထမ်းရမယ့်အချိန်တန်နေပြီးဖြစ်ကြောင်းနဲ့ကိုကာကွယ်နိုင်အောင်တနက်ကင်ဆောင်ွင့်ပြထားတဲ့အခြေခံဥပဒေပြင်ဆင်ချက်အ ပိုင်နှစ်ကိုလေးစားလိုက်တာကိုလည်း Twitter မှာချက်မှာသမ္မတထွန်းကပြောဆိုကြတာပါမနေ့ကပြည်ဆောင်မှုအတွင်းမှာတော့အမေရိကန်မှာဩဇာရှိဝါကြီးမားတဲ့အမျိုးသား Rifle အသင်း NRA ပေါ်အစိုးရလွန်ကဲနေတယ်လို့လည်းလွှတ်တော်မှတ်တွေကိုဆွဆွဲကြပါတယ် Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းပစ်ခတ်မှုမှာအသုံးပြုခဲ့တဲ့ AR-15 တက်ခတ်ရေးသုံး Rifle တွေလို့တနတ်မျိုးတွေကိုဝယ်မဲ့သူတွေရဲ့အသက်ကန့်သတ်ချက်ကိုလက်ရှိသတ်မှတ်ထားတဲ့18နှစ်ကနေ22နှစ်အထိတိုးမြင့်မှုအစိုးပြုချက်ကိုအလေးနဲ့ထားစဉ်းစားသွားမယ်အကြောင်းလည်းပြောဆိုကြတာပါအနာရီကတော့အသက်ကန့်သတ်ချက်တိုးမြင့်မဲ့အစီအစဉ်ကိုစတင်ထားပြီးသူ့အနေနဲ့အသင်းကိုသဘောကျသူတယောက်ဖြစ်ပေမဲ့လည်းကိစ္စရတိုင်းမှာတော့အနာရီနဲ့သဘောတူညီနိုင်မှာမဟုတ်ကြောင်းလည်းသမ္မတထရန့်ကပြောဆိုထားခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်ဆုံးယုံကြည်စိတ်ချရဆုံးအရာရှိဖြစ်တဲ့အင်ဂျီတော်ဆက်သွယ်ညွှန်ကြားမှု Hip Hacks အနေနဲ့ယာရုကနေနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမတိုင်ခင်ကတည်းကအခုလိုအနီးကပ်ယုံကြည်ရဆုံးဖြစ်လာတဲ့ညွှန်ကြားမှု Hacks အနေနဲ့ဒီရွေးကောက်ပွဲအပေါ်ရုရှားနှောက်ယှက်မှုဆိုင်ရာအောက်လက်တော်ထောက်လှမ်းကော်မတီတကားပိတ်ချနာစစ်ဆေးပွဲမှာမေးခွန်းတချို့ဖြေဆိုဖို့ညှင်းဆန်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီအောက်လက်တော်ထောက်လှမ်းကော်မတီအကြီးအကဲအထက်ခံဒီမိုကရက်အမတ်အဒမ်စရစ်ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံရုံးစင့်ခေါ်စာတုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားသင့်တယ်လို့တုံ့ပြန်လိုက်ပါတယ်ဒီလွှတ်တော်ချနာစစ်ဆေးပွဲတဲ့တနေ့ကိုမေးခွန်းတွေကိုပြင်းပြင်းထန်ထန်မေးခံခဲ့ရမှာဟစ်စ်အနေနဲ့တုံ့လုံ၆ချနေခဲ့တယ်လို့တရားသူတချို့ကဆိုပါတယ်ဒါပေမဲ့အခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူး။သမ္မတထရန့်အနေနဲ့မိသားစုဝင်တွေပြည်ရင်ယုံကြည်စိတ်ချရဆုံးသူဖြစ်တဲ့ဟက်နှုတ်ထွက်သွားပြီးမှသူမရဲ့ကုညီပမိုးကဲမှုတွေပေါ်ချီးကျူးလိုက်ပါတယ်။တကယ်တော့ဟက်ဆာသမ္မတထရန့်ရဲ့14လအတွင်း5ချိန်မြောက်အပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ညွှန်ကြားမှုဖြစ်ပြီးနောက်ရသဘက်တွင်လည်းချီအင်ဂျီတော်မှာဆက်ရှိနေမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်စံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားနယ်မြေအနီးမြန်မာဘက်ကလွန်ကျွေးတိုးမြင့်ချထားတဲ့ပေါ်တရားဝင်ခန့်ခွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီခံပြင်းတွေကတချို့ပြန်ပြစ်ခတ်တဲ့ကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခဲ့ကြရတဲ့နိုင်ငံနေဆက်အနီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်100လောက်ဒီကနေ့ရောက်ရှိလာတာတွေ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားလွန်ကျွေးတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။နေဆက်ချက်စီးရိုးနီးရောက်လာကြတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကမော်တာမြောက်တွေပါဝင်လက်နက်ကြီးတွေကိုရွှေ့ပြောင်းနေရာချနေပုံရတယ်လို့လည်းအမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်အရာရှိတူနဲ့နေကြားဆောင်လူဦးကိုကူကပ်ဖော်ပြထားပါတယ်။နိုင်ငံနေကြားဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုထွက်ခွာသွားကြဖို့မြန်မာတပ်ဖွဲ့တွေကအတန်းချက်စစ်တွေနဲ့ပြောဆိုခဲ့တဲ့အကြောင်းလဲရိုင်ဂျာခေါင်းဆောင်တယောက်ကပြောဆိုခဲ့တာပါ။နေဆက်အနီးစီးရေလှုပ်ရှားမှုတွေဟာနိုင်ငံတကာလှုပ်ထုံးလုံနည်းတွေကိုဖောက်ဖျက်ရာရောက်ကြောင်းလဲဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကဗိုလ်မှူးချုပ်မူဂျီဘာရာဟ်မန်ကပြောပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တရားဝင်ကန့်ကွက်စာပေးပို့ထားပြီးတွေ့ဆုံဆွေးနွေးဖို့အကြောင်းကြားထားတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနှုတ်နဲ့ကန့်ကွက်ခဲ့ရမှာတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေကဒီနေ့မှပဲလက်နက်ကြီးကိုပြန်လည်ဖိရှားသွားခဲ့ကြောင်းလည်းပြောဆိုခဲ့တာပါမြန်မာစစ်တပ်ပြောခွင့်ရသူကတော့လက်ဆက်ဒေသကစီးရေလှုပ်ရှားမှုတွေနဲ့ပတ်သက်လို့အတိအကျပြောဆိုဖို့ငြင်းဆန်ခဲ့တယ်လို့ပြည်ရေးဝန်ကြီးဌာနနဲ့မြန်မာစိုးရတာဝန်ရှိသူတွေကလည်းတစုံတရာဖြေကြားတာမျိုးရှိခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြထားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကဏ္ဍကိုစီးနှင်တက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့ရဲ့လက်လံရှင်းလင်းရာကလူခွင့်ရေးချုပ်ပေါက်မှုတွေစစဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံကနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ရွေးချယ်ဒုက္ခတွေ639ရောင်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာတော့ထောင်နဲ့ချီတဲ့အစင်လာထင်းထင်းသမားတွေအနေနဲ့သမရမွန်းချေအင်းရဲ့အိုလံပစ်ကိုသုံးပြီးမြောက်ကိုရီးယားကိုစီးအောင်တာကိုဆန့်ကျင်ဖို့နဲ့တရားစွဲခံထားတဲ့အရင်သမရပတ်ကွန်ဟေကိုထောက်ခံတာပြသဖို့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဆတ်မှုဆွဲချက်နဲ့ယာတုကဆင်ပေးခဲ့ရတဲ့အရင်သမရပတ်ဒီအဖြစ်ကျူးလွန်ကြောင်းထင်ရှားရင်တော့ထောင်ထံအနှစ်30ကျခံရဖို့ရှိနေချိန်မှာလက်ရှိသမရမွန်းကိုဆန့်ကျင်သူတွေအနေနဲ့ဆိုးမျိုးတော်မှာအမေရိကန်အလံတွေကိုဟိုရမ်းပြီးမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုဝါဒအပေါ်ကန့်ကွက်ခဲ့ကြတာပါမြောက်ကိုရီးယားနဲ့ဆွေးနွေးပူးပေါင်းဆောင်ရွက်မှုတွေနှစ်တင်ရဲ့အတွက်ကျင့်သုံးလာတဲ့ဒီမူဝါဒကြောင့်ရန်သူအားပေးသလိုဖြစ်ပြီးအမေရိကန်ရဲ့ဆိုးဆွန်ဖိအားပေးမှုမှာပြာကိုသွားထိခိုက်စေနိုင်တယ်လို့ဒီဆန္ဒပြသူတွေကထောက်ပြကြပါတယ်ဒီဆန္ဒပြပွဲဥဆောင်စီစဉ်သူဖြစ်တဲ့ Kim Suk-woo က မူးနေတဲ့မြောက်ကိုရီးယားနဲ့စစ်မဖြေလို့မျိုးအတူရောက်ငင်းချင်းကြွကြတဲ့တွေ့ဟင်းနေတာကကင်ဂျွန်အန်ရဲ့နျူကလ িয়ার လက်နက်ကျိုးပဲမှုပေါ်တီကျူပေးရရောက်ပြီးလူသားလူပေါ်ကျူးလွန်တဲ့ပြစ်မှုကြီးတဲ့ကြံရပါဖြစ်သွားပြီလို့ဆွဆွဲလိုက်ပါတယ်ဒီဆန္ဒပြပွဲခေါင်းဆောင်တူဖြစ်တဲ့ကင်မှာကောင်မြောက်ကိုရီးယားပေါင်းစည်းတူဝင်ကြီးဖြစ်ခဲ့ပြီးလက်ရှိဆိုးအခြေစိုက်အမျိုးသား
ပြမြတ်တာဖြစ်ရှင်းပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျင်ဟင်ကဂျပန်နိုင်ငံကိုထပ်မံတောင်းဆိုလိုက်ပါတယ်။ရာဂူကဖေရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဘက်ကဝင်းလက်ထက်သဘောတူညီချက်အရစစ်တွင်းဂျပန်စစ်တပ်ရဲ့ဇင်ငန်းတွေမှာဖျော်ဖြေခဲ့ကြတဲ့တောင်ကိုရီးယားအမျိုးသမီးတွေကတရှိတင်ရှာကျန်းသူတွေကိုနစ်နာခြင်းဖြစ်ဂျပန်နိုင်ငံကဒေါ်လာ၈သန်းပေးရထားတာပါ။1930ပြည်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုက်အုပ်ချုပ်ခဲ့စဉ်ဂျပန်စစ်တပ်ရဲ့ရစက်ကျန်းချုပ်တဲ့လိုရက်တွေအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းပန်မှုလဲသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဒါပေမဲ့ဂျပန်ရဲ့ကိုလိုနီနှချမှုကိုစက်ကျင်အောင်ချွာခဲ့တဲ့1919ခုနှစ်လှုပ်ရှားမှုနှစ်ပတ်လည်ထိမ့်မဲ့ဖြစ်1930ဒီကနေ့မင်းကွန်းပြောကြားရမှာတော့သဘောတူညီချက်ကြောင့်ဒီကိစ္စပြည့်ပြတ်သွားတဲ့သဘောမျိုးမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။အတိတ်တိုင်းကိုအမှတ်ရပြီးသင်ခန်းစာယူလာကတော့ဒီကိစ္စကိုဖြစ်ရှင်းပေးနိုင်မယ်တခုတည်းသောနည်းလမ်းဖြစ်တဲ့အကြောင်းလဲဂျပန်တောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ
်။အမေရိကန်နဲ့ထိုင်ဝမ်တန်တမာရေးနဲ့စီးပွားရေးဆိုင်ရာဆက်ဆံရေးပုံမှုနည်းစံအောင်တိုးမြှင့်ပေးနိုင်မယ်မူချမ်းကိုသမ္မတဒေါ်နယ်ဆန်အတည်ပြုလက်မှတ်ထိုးပေးဖို့ရှိနေပါတယ်။ထိုင်ဝမ်ခီးဥပဒေလို့ဆွဲပြထားတဲ့ဒီမူချမ်းကိုအထက်လူတော်ဘက်ကနေအရင်ဇန်နဝါရီလတုန်းကအောက်လတော်မှာအတည်ပြုပေးခဲ့တယ်လို့ပဲမဲအထက်သက်နဲ့မနေ့ကအတည်ပြုပေးလိုက်တာမို့အခုလိုသမရဘက်ကနောက်ဆုံးအတည်ပြုပေးဖို့ပဲကြံတော့တာပါဒီမူကျန်းထဲမှာအမေရိကန်နဲ့ထိုင်ဝမ်နှစ်ဖက်ရာရှိအဆင့်ဆင့်နေတဲ့အပြည်အလန်ခီးတွားလည်ပတ်ကြပြီးသက်ဆိုင်ရာအရာရှိအချင်းချင်းတွေ့ဆုံကြဖို့တိုက်တွန်းထားတာအပြင်ထိုင်ဝမ်စီးပွားရေးနဲ့ရင်းချေမှုကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်မှာသက်ဆိုင်ရာလုပ်ငန်းတွေကိုဝင်ရောက်ဆောင်ရွက်ကြဖို့လည်းအားပေးထားပါတယ်ခင
်ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးခြင်းပါတယ်ဒုက္ခသည်တွေနိုင်ငံသစ်ကိုအခြေချတာမှာသူတို့နဲ့အတူပိုင်ဆိုင်မှုဆိုတာကမပါသလောက်ပါဒါပေမဲ့လည်းဒီထက်ပိုပြီးတော့တန်ဖိုးရှိတာတွေကိုတော့ယူဆောင်လာသူတွေလည်းရှိပါတယ်အဲ့ဒါကတော့သူတို့ရဲ့ပါရမီနဲ့စွမ်းရည်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်ဖီနစ်မြို့ကယာယီအရောက်ဆိုင်တစ်ခုမှာတော့ကဘာတလွားကရောက်လာတဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးခွင့်ယာယီကျိုးပန်းနေသူ20ထုအနေနဲ့သူတို့အိမ်တွင်းပြပစ္စည်းတွေကိုခင်းကျင်းရောင်းချနေကြပါတယ်။စိတ်ဝင်စားစရာကောင်းတဲ့သူတို့ရဲ့အကြောင်းတွေကိုလည်းပြောပြကြပါတယ်။ VOA သတင်းထောက်ဂျွန်ဆိုးရဲ့သတင်းလာကိုနားဆင်ကြည့်ကြရအောင်ပါရှင်
။ I am from Iraq. I was art teacher and I have to
ကျမနာမည်ကနာဒာအယ်ရူဘာယီပါ။ကျမကအီရတ်ကနေလာခဲ့တာလေ။တားနှစ်ယောက်အမေအမှုပညာသင်ကြားနေတဲ့ဆရာမတယောက်ပေါ့။တန်းငယ်ကဘက်ကဲမှာဆုံးသွားတယ်လေ။ကျန်တဲ့သားတယောက်ကိုကာကွယ်ပေးနေတဲ့စိတ်နဲ့ပဲတူရကီကိုသွားဖို့ကျမဆုံးဖြတ်ခဲ့တာပါ။အဲ့ဒီနောက်မှာအရီဇိုနာကိုရောက်လာတာလေ
။ We escaped from Afghanistan, me, my mom and my two sisters because of safety.
ကျမကတာမီနာဘတ်စ်မဲပါ။ကျမရဲ့အမေရဲ့ညီမနှစ်ယောက်ရဲ့အာဖဂန်နစ္စတန်နိုင်ငံကနေထွက်ပြေးလာတာပါ။အဲ့ဒီမှာအမျိုးသမီးတွေကြောင်းတက်ခွင့်အလုပ်လုပ်ခွင့်လွတ်လပ်ခွင့်ဆိုတာမရှိလို့ပါ
။နိုင်ငံနဲ့အသေးစိတ်အချက်လက်တွေကွဲပြားမှုရှိနိုင်ပေမဲ့လေသူတို့ရဲ့အကြောင်းအရာတွေကတော့အများစုတူညီနေတာပါ။ခြေကွဲမှုတွေ၊ဒုက္ခတွေနဲ့အတိတ်ကိုစွန့်ခွာပြီးရောက်လာကြတဲ့ဒုက္ခတဲ့အမျိုးသမီး20ကျော်တို့ကတော့ဖီနစ်မြို့လယ်ကလှူဒန်းထတဲ့ယာယီဈေးဆိုင်နေရာမှာအိမ်တွင်းမှုပစ္စည်းတွေကိုရောင်းချကြပါတယ်။ဒီအမျိုးသမီးတွေကိုခြေထောက်ပေါ်ကိုရပ်တည်နိုင်ရေးအတွက် Global Market လက်လီအယောင်ဆိုင်ကိုဖန်တီးပေးခဲ့တဲ့သူတွေကတော့အာရီဇိုနာပြည်နယ်တက္ကသိုလ်ကလူမှုရေးဆိုင်ရာဘွဲ့လွန်ကျောင်းသားအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဘွဲ့လွန်ကျောင်းသူတူဖြစ်သူအာလာယာအယ်မဒီကအခုလိုပြောပါတယ်
။ The Global Market Project was developed in a collaboration between local non-profits in Arizona.
အာရီဇိုနာပြည်နယ်တွင်ကဒေသခံပရာဟိတအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ Global Market စီမံကိန်းအကောင့်ထဲပေါ်ခဲ့တာပါ။လက်လီအယောင်ဆိုင်လုပ်ပြီးတော့ဒီကမ္ဘာစီးပွားရေးကနေပြီးတော့ကမ္ဘာလူမှုရေးလုပ်ငန်းတွေကိုမြှင့်တင်နိုင်ဖို့ဆိုတဲ့အတွေးခေါ်ကိုတုံးပြီးတော့ဒီစီမံကိန်းကိုပုံဖော်ခဲ့တာပါ
အမေရိကန်မွတ်စလင်အမျိုးသမီးအသင်းကလည်းကူညီထောက်ပံ့ပေးခဲ့တာပါအသင်းရဲ့ဥက္ကဋ္ဌအစ်မမာဆွတ်ကအခုလိုပြောပါတယ
် Last year we started a new beginning skills training program for refugee women
ဒုက္ခသည်အမျိုးသမီးတွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းအစီအစဉ်တွေကိုပြီးခဲ့တဲ့နှစ်မှာကျွန်တော်စခဲ့တာပါဆက်ချုပ်တင်ပေးတယ်။နောက်ပြီးတော့ကို့တိုင်ဝမ်အတွင်းမှာဒီပစ္စည်းလေးတွေကိုရောင်းချနိုင်အောင်ကူညီပေးခဲ့ပါတယ်
။ရောင်းချနေကြတဲ့ပစ္စည်းတွေထဲမှာတော့လက်မှုအနုပညာပစ္စည်းတွေ၊ရှေ့ပုံးခါးစည်းတွေ၊ Now, Sapia, the power of Yisirine, Tolo Tade, Lago, Nangedagaga, the Jalonui, Pichi, Lowijetanane, the Chap Yisiri, Miapia, Bawimade. Ira Dokade, Upsite, Nata, Eru Bariga, Akulu, Biovade.
Papa's store is good for me because I bring all my stuff here.
Disaima, Jmaya Bisiri, Alo de Nilo, they seem be bare. Jmasimabe, Dibisiri, Yanani. Dinesuin, Jmaya Bijiga, the two young Nayade.
ပကနခ်လ်လစာခပါ်တိုင်လေလာပြောပါတ်။တရရစတိုဆိုင်ကိုောဖေ်ွာလာတလာထင်မာပ်ဖွင်ာပါ။ထာမ်လ်စစ်သူကောရေရှေရှိမှ်ချ်ရှိနေပါတ်။အရစနာတ်သူကဖွ်လုံကောင်းသူမီကမထာမောတ်ကအခုလုပြောပါတ်။
The goal of the project is not only to bring these women
ဒီစမန်ကင်းကအမျိုးသမီးတွေရေတိုးဝေဝင်လမ်းရစေဖို့တယ်မဟုတ်ပါဘူး။
သူတို့အနေနဲ့ကိုပိုင်အလုပ်တစ်ခုကိုဘယ်လိုလုပ်ရမလဲ။စွန့်ထွင်လုပ်ငန်းရှင်တူဦးဖြစ်ရို့ပါတင်ယူနိုင်စေချင်တာပါ။ဒီဈေးဆိုင်ကိုလာကြသူတွေပါတစ်ခုခုတင်ယူရရှိသွားစေဖို့စီစဉ်သူတွေကမျှော်လင့်နေကြတာပါ။အာရီဇိုနာတက္ကသိုလ်ကဖွဲ့လွှင့်ကြောင်းသူအာလျာအေမဒီးကအခုလိုပြောပါတယ်။
It offers an educational opportunity for the customers.
အခုကတော့ဒီအာနာရှင်ဟောင်းစတာလင်နဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတာကိုကြည့်ကြရအောင်ပါ။တချိန်ကဆိုဗီယက်ယူနီယံကိုအုပ်ချုပ်ခဲ့တဲ့ဂျိုဇက်စတာလင်ကွယ်လွန်ခြင်းဟာတာရုပ်ရှင်ကိုရုရှားနိုင်ငံမှာပြသခွင့်ပေးလိုက်တဲ့အတွက်ကွယ်လွန်သူရုရှားအာနာရှင်ဟောင်းရဲ့သမိုင်းမှွေနဲ့ပတ်သက်လို့အပြင်းအထန်ညှဉ်းပန်းစရာတွေတကြောပြန်ထွက်လာပါတယ်။ပြီးခဲ့တဲ့နှစ်လူမှ ီတည်ဆုံးခဲ့ပေမဲ့ထူးခြားတဲ့ခေါင်းဆောင်အဖြစ်သဘောထားပေးခဲ့ကြတာပါဒါပေမဲ့လည်းအောင်မြင်မှုတွေဟာလူသားတို့အပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေနဲ့ရှင်တွဲကြည့်ဖို့လိုတယ်လို့ညှင်းခုံသူတွေလည်းရှိနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Henry Rich ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင
်ဆိုဗီယက်ယူနီယံတိတ်သမိုင်းကရက်စက်ချမ်းချုံမှုတွေကိုခေတ်သစ်ရုရှားလူငယ်တွေကိုအသိပညာပေးဖို့ဟာလွယ်ကူလာတဲ့ကိစ္စတစ်ခုတော့မဟုတ်ပါဘူးတာမန်ရာဇဝတ်မှုကစနိုင်ငံရေးမှုအဆုံးပြည်သူရန်သူလို့သတ်မှတ်ခံရတဲ့သူတွေကိုအပြစ်ပေးတဲ့အနေနဲ့ပို့ဆောင်လို့ရှိတဲ့အလုပ်ချင်းစခန်းတွေကိုစီမံအုပ်ချုပ်ရတဲ့ဂိုလတ်လို့ခေါ်တဲ့ဌာနရဲ့လုပ်ရက်တွေကိုတော့မော်စကိုမြို့တော်ကပြလိုက်မှာမိမောင်းထုတ်ပြထားတာပါ။တန်းနဲ့ချီတဲ့လူတွေဟာအလုပ်ချင်းစခန်းတွေပို့ဆောင်ခံရအသက်ခံရတဲ့အကြောင်းပြရညွှန်ကြားရမှုရိုမန်ရိုမန်နော့ဖ်ကပြောပါတယ
်။စီဖရကတော်ရိုမန်နော့ဖ်နဲ့တော့20
လူပေါင်း30လောက်အလုပ်ချင်းစခန်းတွေအပို့ခံရတာပါ။တပ်တန်းကျော်ကပြစ်ဒဏ်ခံရပြီး6တန်းကတော့အတင်းအကျပ်နေရာချထားခံရပါတယ်။
နာဇီဂျာမနီပေါ်အောင်မြင်မှုနဲ့အတူထောက်ခံမှုရလာတဲ့အမျှဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ရဲ့ဖိနှိပ်မှုတွေဟာလည်းအားကောင်းလာခဲ့တာပါဖိနှိပ်မှုတွေကြောင့်လူပေါင်းတန်းနဲ့ချီတည်ဆုံးခဲ့ရတဲ့အကြောင်းလဲရုရှားလူခွင့်ရေးလှုပ်ရှားမှုဖွဲ့ MHR ရဲ့ဒေါက်တာနီကီတာပတ်တော့ဖ်ကပြောပါတယ
် Это продуманное преступление власти
ဒါကတဘာဝကပ်ဘေးမဟုတ်ပါဘူးဒါဟာအစိုးရတရက်ကလူလူအပေါ်စနစ်တကျကျူးလွန်ခဲ့တဲ့ရာဇဝတ်မှုပါအခုချိန်မှာလူတွေကဒီလိုလောက်ရမျိုးတွေကိုလက်မခံကြတော့ပါဘူးကိုတိုင်းပြည်ကိုအစိုးရကိုဒီလိုမဖြစ်စေချင်ကြတော့ပါဘူး။ဆိုဗီယက်တမိုင်းကိုညင်နွမ်းစေတဲ့အတွက်စတာလင်လက်ထက်ကရက်စက်မှုတွေအပေါ်မကျေနှံ့မှုတွေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပါတယ
်။ဝေဖန်သူတွေကတော့အထိမ်းအမှတ်ရုပ်တုတွေအမှတ်အသားတွေကစစတာလင်ကိုအောက်မေ့မှုတွေဟာနေတူဝါဘဝတွေမှာစိတ်ဝင်နေတယ်လို့ထောက်ပြနေကြတာပါ။စတာလင်ရဲ့ရုပ်ပုံပိုစတာတွေခြေတက်ထားတဲ့စင်ပီတာဆွဲမြို့ကဘတ်စကားလိုင်းတွေရန်ပုံငွေပံ့ပိုးရမှာဥဆောင်သူရုရှားဘလော့ဂါဗစ်တာလူကင်နော့ဖ်ကတော့ဆိုဗီယက်ခေါင်းဆောင်ဟောင်းရဲ့စွမ်းဆောင်မှုတွေကိုမေ့လျော့ထားလို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ Sovietum Socialism ဘုဒ္ဓဘု
စတာလင်ဝါဒဟာရက်စက်ကြမ်းကြုတ်တယ်ဆိုတာတန်တရားဖြစ်စရာမရှိပေမဲ့ဒီလိုဖိနှိပ်မှုနဲ့တုံ့လုံစရာပမာဏနဲ့တေကျေမှုတွေသာမရှိခဲ့ရင်ဒီတိုင်းပြည်မှာတိုးတက်ဖွံ့ဖြိုးမှုတွေမရှိနိုင်တယ်လို့လေယာဉ်စိုက်တိုးရေးကနေဆက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးကြဆင်းတဲ့တိုင်းပြည်ကနေတိုးတက်လာအောင်လဲလုပ်နိုင်ခဲ့မှာမဟုတ်ပါဘူး။
မော်စကိုမြို့ကပြလိုက်မှုရိုမန်နော့ဖ်ကတော့ရုရှားမျိုးဆက်တွေဟာစတာလင်ရဲ့တမိုင်းအမှန်ကိုမသိကြဘူးလို့ဆိုပါတယ
်။အဲဒါလို့စတာလင
်လောက်ဂျန်စခန်းတွေကိုရောက်ပြီးအသက်မသေးကျန်သူတွေရှိနေပါသေးတယ်။ကျွန်တော်ကတော့ဒီလူတွေနဲ့မျိုးဆက်ကွာဟနေရလို့ခံစားမိပါတယ်။ကျွန်တော်တို့ပြလိုက်ကတော့ဒီလိုမျိုးဆက်ကွာမှုကိုရော့ပါအောင်ကြိုးစားနေပါတယ်။
စတာလင်ခေတ်ကဖိနှိပ်မှုတွေကြောင့်အထိမ်းအမှတ်ပြရကူတော့ပြည်ရနေ့အောက်တိုဘာလထဲမှာပဲဖွင့်လှစ်ခဲ့ပြီးရုရှားနိုင်ငံရဲ့စိုးရွားလာတဲ့အတိတ်သမိုင်းကိုဖျောက်ဖြစ်မဖြစ်ဖို့လဲပြလိုက်မှုကတိုက်တွန်းသွားခဲ့တာပါ။တချို့ကတော့အစိုးမြင်ဝါဒရှိသူဖြစ်သူ့လူရဲ့အပေါ်ဝေဖန်ခဲ့ကြပြီးခေတ်သစ်ရုရှားနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့သမိုင်းရာဇဝင်ဟာထိုးနဲ့တိုက်ခိုက်ခံနေရတယ်လို့လဲစွပ်စွဲနေကြပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးတင်ပြပေးခဲ့တာပါ။မြန်မာသတင်းဆောင်မတွေကိုဆက်ချင်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကမကြာခင်ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲဒီမှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့နဲ့ဒီလိုဖွဲ့နိုင်ဖို့အတွက်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုကိုရယူသွားဖို့ပြင်ဆင်ထားပါတယ် LDU ရဲ့ဥက္ကဋ္ဌနဲ့ VOA သတင်းတောက်ကိုမိုးစောတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဟာပြီးခဲ့တဲ့လကမွန်ပြည်သက်ပါတီ MNSP နဲ့အတူတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး AB လကုံမှာအစောဆုံးကျင်းပပွဲရှိတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုတက်ရောက်ဖို့ပြင်ဆင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီလိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ရချိန်မှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးအတွက်တင်ပြဖို့ရှိနေကြောင်း LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကပြောပါတယ
်။တန်းတူညီသူကခွင့်ရရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ဒေသဆိုတာကျွန်တော်ရရှိအောင်စ조사မယ်ဆိုတော့ကျွန်တော်မူဝါရှိပြီးသားကိုပိုင်အုပ်ချုပ်ခွင့်ရဒေသတောင်းဆိုဖို့ကလောလောဆယ်တော့ကျွန်တော်ခမထားတော့ဒီတောင်လျာရှေ့ချမ်းပေါ်တော့လာဟုတိုင်းတိုင်းပုံမှန်များများနေတိုင်းနေရပေါ့တောင်လျာရှေ့ချမ်းမှာကျွန်တော်မှန်းထားတာပေါ့ဘာမိုင်းပြီးရောမိုင်းစာရောမိုင်းတုံရောတချီလေးမိုင်းဖြာကျန်းတုံတိပေါ့မိုင်းရန်မိုက်ခတ်တိပါနိုင်တယ်မြို့နဲ့ကိုမြို့နဲ့လည်းမတူကျွန်တော်ဆွဲထားတာဟုတ်တယ်ကျွန်တော်ကစူးစိဖို့လိုမယ်ကျွန်တော်လာလို့ကျွန်တော်ရှမ်းပြေရှေးပိုင်းရဲ့မြောက်ကပြတ်ကျဲတဲ့ကစူးစိဖို့လိုမယ်စူးစိနဲ့ကျွန်တော်တောင်းဆိုလို့ရှိတော့ရနိုင်မဲ့ခွေးရောရှိပါတယ
်2016ခုနှစ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးပထမအစည်းအဝေးမှာ NCA ကိုလက်မှတ်ရေးထိုးမထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ကဝါပြည်ငယ်ဖွဲ့စည်းရေးကိုတင်ပြထားတယ်လို့ဝါမျိုးသားစည်းလုံးညီညွတ်ရေးပါတီကလည်းလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာပါဝင်တဲ့မြို့နယ်6မြို့နယ်နဲ့ကျိုင်းတုံဒေသကမြို့နယ်10မြို့နယ်ကိုဝါပြည်ငယ်အဖြစ်တောင်းဆိုထားပါတယ်LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကတော့လာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ဖို့အတွက်အခြားတိုင်းရင်းသားတွေနဲ့ပြဿနာမရှိနိုင်ကြောင်းနဲ့ One Nation အပြင်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုနဲ့အတူဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်။လောလောဆယ်ပြဿနာမပေါ်နဲ့တဲ့ကျွန်တော်ညှိယူရအောင်မယ်လေဒီရှမ်းပြည်မှာတော့ကျွန်တော်ခွဲထွက်မှာမဟုတ်ဘူးလေ။ဘာမှပြည်မှာတော့ခွဲထွက်မှာမဟုတ်ဘူး။အဲ့ဒါကျွန်တော်တိတကိုပိုင်အုပ်ချုပ်ဒေသလည်းကိုမလို့မှာမဟုတ်ဘူး။ဒီဘူပေါင်းမှာကိုပိုင်အုပ်ချုပ်ဒေသအမလာဟိုဆိုရဝအနေနဲ့ညရောက်မယ်ရှမ်းနဲ့ညရောက်မယ်ဇာတိတိုင်းတိုင်းညရောက်မယ်လေဒါကျွန်တော်သဘောတူမှပဲကျွန်တော်စီပင်နဲ့အလာလို့ကျွန်တော်မြုံတိခဲ့ပါတယ်ရှမ်းပြည်မှာချစ်ပိုးပလောင်ကိုကဝဒန်တော့ပြီးခဲ့ပြီပဲကျွန်တော်လာခေါ်လိုက်တာတောင်းဆိုဖို့ကကျွန်တော်မတောင်းလို့ရှိပြီဝလည်းထောက်ခပေးဖို့လိုမယ်ရှမ်းလည်းထောက်ခပေးဖို့လိုမယ်တိုင်းလည်းထောက်ခမှတန်လေကျွန်တော်ကိုပွဲဥချို့တို့ဒေတာမားတော့လို့ကျွန်တော်ရနိုင်တယ်လို့ကျွန်တော်မြုံတိပါတယ်
လာဟုလူမျိုးတွေနေထိုင်ရာဒေသအတွင်းမှာမူရစ်စေဝါထုတ်လုပ်မှုမှာနာမည်ကြီးတဲ့ရွှေတရိကန်နယ်မြေလည်းပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာ LDU အနေနဲ့မူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းကိုဦးစားပေးဆောင်ရွက်ဖို့လည်းပြင်ဆင်ထားတယ်လို့ပြောပါတယ
်။အခုလောလောဆယ်ရည်ဆိုင်ရမယ့်ပြဿနာကျွန်တော်ကဒီမူရစ်စေဝါတိုက်ဖြတ်ရေးအစားထိုးတင်တဲ့ဆက်ပြီးရတဲ့ဒီပညာပေးရဖို့မူရစ်စေဝါမတိုးဆဲဖို့ဒါသူရည်ဆိုင်တဲ့ပြဿနာဖြစ်နေတယ်။အဲကြောင့်ကျွန်တော်တကယ်ဖူးဖေးလို့လို့ရှိရင်ကျွန်တော်ဒေသမှာအမွေစောတက်ဖေးရည်လို့မယ်ကျွန်တော်ပညာပေးလို့မယ်နောက်ကျွန်တော်တက်ဖေးစခန်းကိုကျွန်တော်ဖွင့်လို့ဖို့အစားထိုးတင်တာဆိုင်ပြုဖို့ထိကျွန်တော်စီမကင်းတော့တပိပိချယူမယ်အလားလိုက်ကျွန်တော်မှာဆုတ်ဖက်ချက်ရှိတယ်
မူရစီဝါတိုက်ဖြည့်ရေးလုပ်ငန်းတွေကိုအစိုးရတက်မတော်ရဲပြည်သူစစ်လူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်LDU အဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ကိုပိုင်ထိန်းချုပ်နယ်မြေမရှိတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရပါဘူး။လက်ရှိအချိန်မှာလူထုတွဲဆုံပွဲတွေကျင်းပပြီးလာဟုပြည်သူတွေရဲ့လူလားချက်တွေကိုစူးစီးဖို့နဲ့ဒီလူလားချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှတင်ပြဆွေးနွေးသွားဖို့အတွက်ပြင်ဆင်နေပါတယ
်။ကိုမိုးစောပါရှင်မလေးရှားရောက်မြန်မာရွှေ့ပြောင်းနေရေးကိုလည်းတင်ပြခြင်းပါတယ်။မလေးရှားမှာရောက်နေတဲ့တရားမဝင်အလုပ်သမားတွေကိုမလေးရှားလူဝင်မှုကြီးကြပ်ရေးကအခုတလောပို့ပြီးတော့ဖမ်းလာတာကြောင့်မြန်မာအလုပ်သမားတွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်။မလေးရှားဆိုင်ရာမြန်မာတပ်ရုံးကတော့မြန်မာနိုင်ငံသားတွေနေရချင်းပြန်နိုင်ဖို့အတွက်မလေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာဘက်ရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာလုံလုံနေတဲ့တရားမဝင်လုံသမားတွေမိခင်နိုင်ငံကိုအထူးကင်းလွတ်ခွင့်နဲ့ပြန်နိုင်ဖို့မလေးရှားအစိုးရကတပ်ဆိုင်ရာတန်ရုံတွေကိုကြောင်းကြားထားပြီးနောက်ပိုင်းဖမ်းဆီးတွေဇက်တိုက်ဆိုသလိုများလာတဲ့အတွက်မြန်မာလုံသမားတိုင်းဝိုင်းကြားမှာစိုးရိမ်မှုတွေမြင့်တက်လာနေရပါလုံခဲ့တဲ့နှစ်တွင်မှာဖမ်းဆီးမှုတွေအရှိန်မြင့်လာနေကြောင်းကပ်ပုံးမလေးရှားမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်ဒီနေ့
တက်တာလေးတွင်မှာနေရာနောက်ကိုဖမ်းဆီးတယ်နေရာနောက်ဖမ်းဆီးတဲ့အခါမှာအဲလူတော်မြန်မာတွေအဖမ်းခံရရတယ်အဲ့ဒါနဲ့အခုမြန်မာနိုင်ငံသားတွေအနေနဲ့ဘာဖြစ်နေလဲဆိုတော့သူတို့အနေနဲ့မြန်မာပြည်ကိုဘာမှမရှိတဲ့လူတွေတန်ညင်ကြတယ်တန်ညင်ကြတော့လည်းမပုတ်နေပြည်တော်စီစားရှိတော့လည်းမြန်မာပြည်ကရှိတဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနပိတ်ထားတယ်ဆိုပြီးမြန်မာတိုင်းဝန်နဲ့တရားဝင်ကြေညာထားတယ်ကြေညာပြီးဒီလူတွေပြောင်းလဲမရအောင်ဖြစ်နေတော့ဒီမှာမတို့ထိုင်ပြီးအဖမ်းခံရတယ်လို့ဖြစ်နေတယ်ဒါလေးတွေကိုပြန်လဲဖုံးပြီးတော့မြန်မာနိုင်ငံသားတွေတက်ကအကောင်းဆုံးဖြစ်နေပြီလို့ကျွန်တော်ထင်တယ်။ဟုတ်ကဲ့။
ဆိုရင်စိတ်တကြောင်ပြီးတော့ပြန်လို့ရဲ့မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကိုလည်းဦးစံဝင်ကအခုလိုပြောပြပါရယ်
။ဟုတ်ကဲ့မြန်မာတိုင်းရုံးအနေနဲ့ဒီဥစ္စာတွေကိုဒီပြည်ထောင်စုဝန်ကြီးဌာနမှာရှိတဲ့လူမှုကြီးကြပ်ဝန်ကြီးဌာနကမြန်မာနိုင်ငံသားတွေအတွက်ကိုဒီမြန်မာပြည်ကိုဒီပြန်ဖို့အတွက်ကိုစိုင်းငံ့ထားတယ်ဆိုတာကိုနှစ်လကျော်နေပြီ။အခုကတည်းကမြန်မာနိုင်ငံသားတွေပြန်လို့မရအောင်ဖြစ်နေတယ်။ကျန်လို့မရတဲ့တော်ဒီမှာဘာမှမရှိတဲ့လူတော်တော်များများပြန်ရင်ကြတယ်။ပြန်ရင်တဲ့အတွက်ကြောင့်သူတို့ကမှတ်ပုံပြီးရောအိမ်လုံးဇာတ်ရည်ရှိတယ်။ရှိတော့ညီမကြီးကပြိထားတဲ့ဒီကကျန်လို့မရပဲကိုတို့ထိုင်ပြီးတော့အဖမ်းခံရပြီမလဲဘူးပြည့်
။အထောက်ထားမဲ့လူမကြီးဇွန်လ30မတိုင်ခင်နေရပြန်နိုင်အောင်အခွင့်အရေးပေးလိုက်တာလို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပေမဲ့မလေးရှားမှာရှိတဲ့မြန်မာတိုင်းရုံးကနိုင်ငံသားအတူပြုလက်မှတ်စီရင်ထုတ်ပေးရဖို့2022ဒီဇင်ဘာကစပြီးရန်နာထလာကြောင်းနေရပြန်မှုစောင့်နေရသူတွေအခက်အခဲဖြစ်နေရလို့ဦးစံဝင်းကပြောပါရယ်မြန်မာနိုင်ငံသားမှန်ကန်ကြောင်းစစ်စစ်ပြီးရင်တော့တန်ယုံနေနဲ့ CI ကတ်ရီကိုထုတ်ပေးနေရလို့ပွာလာလမ်ပူမှာရှိတဲ့မြန်မာတန်ယုံနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံသားများကာဝယ်စောင့်ရှောက်ရေးအသင်းကဦးတီဟာမောင်မောင်ကပြောပါရယ
်အဖမ်းခံရှိတဲ့လူတွေအတွက်ကတော့ဟိုကျွန်တော်တို့ဒီမြန်မာတန်ယုံကဟောပါတော့ဒီတန်ရာရှိတွေနဲ့ကျွန်တော်တို့တွေသွားပြီးတော့သိကြတယ်ပေါ့နော်မြန်မာနိုင်ငံသားမှန်ကန်မှုကိုစီစီးတဲ့အခါမှာသူတို့ရဲ့ဒီအထောက်အထားတွေပေါ့မြန်မာနိုင်ငံသားမှန်ကန်မှုအထောက်အထားတွေသူတို့ဘက်ကလည်းပေးနိုင်တယ်ပေးနိုင်တဲ့ပုံမူတည်ပြီးတော့ကျွန်တော်တို့ကသမတိကိုပါတယ်ပေါ့နော်သမတိကအဲ့ဒီပုံမှာပြန်ပြီးတော့စီစစ်ပြီးတော့ဟိုမြန်မာနိုင်ငံသားမှန်တကယ်မှန်ကန်တဲ့လူတွေအတွက်တော့ CI ထုတ်ပေးလိုက်တယ်လေဟိုကျန်တဲ့လူတွေအတွက်တော့ဟိုဘယ်လိုပြောမလဲတန်နေရရှိတဲ့လူပေါ့နော်အဲ့လိုလူတွေကြတော့မြန်မာနိုင်ငံကိုပြန်လည်ပြင်ပြတယ်ပေါ့
CI ရပါကအထောက်ထားမဲ့မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားလူဝင်မှုကြီးကြပ်ရေးမှာလက်ပွေနှိပ်ဒဏ်ကြီးပေးဆောင်ပြီးရတဲ့နေရပြန်ဝင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီ CI ကရဖို့စောင့်နေရတဲ့အချိန်ဟာလာနေချီပြီးစောင့်နေရကြောင်းအဲဒီစောင့်နေရတဲ့ကာလအတွင်းဖမ်းခံရမှာဆိုရင်လည်းမြန်မာလူသမားတွေဟာထိုင်းနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးနေရပြန်နေကြပါတယ်။ဦးတီဟာမောင်မောင်ကတော့လမ်းကူးလမ်းမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံနေရတဲ့ဆိုရဲသတင်းတွေကြားနေရတဲ့အတွက်စိတ်မကောင်းကြောင်းနဲ့မြန်မာတန်ယုံဘက်ကတက်နိုင်ဆုံးအများဆုံးဖြစ်အောင်ဆောင်ရွက်ပေးနေကြောင်းပြောပြပါရစေ
။ကျွန်တော်တို့ကတော့ဒီဘက်မှာမြန်မာနိုင်ငံသားတွေဟိုဒီလိုမျိုးဒုက္ခရောက်လို့ပြန်ကြမှာပေါ့နော်။ပြန်ကြတဲ့လူပေါ်မှာအခုဒီအလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးကနေပြီးတော့ဒီလိုအမိန်ကြော်ညာတာထုတ်ပြန်လိုက်တဲ့အတွက်အခက်အခဲလေးတွေတော့ကျွန်တော်တို့ဒီဘက်မှာတွေ့နေရတယ်ပေါ့နော်။အဲ့ဒီအတွက်ကိုအများဆုံးဆောင်ရွက်ပေးဖို့အတွက်လည်းကျွန်တော်တို့ဘက်ကနေပြီးတော့ဟိုဘယ်လိုပြောမလဲမေတ္တာရပ်ခံနေတာပေါ့။ဒါဆိုတချို့တွေဟိုအကြောင်းမျိုးကြောင့်ပေါ့ပြန်ကြည့်နေတဲ့ဒီဒီဟာကြီးကိုလည်းမစောင့်နိုင်တဲ့လူတွေကတော့အောက်လန်းပြန်ကြတာပေါ့နော်ပြန်တဲ့အခါမှာလမ်းမှာဒီလိုအဖမ်းစည်းခံရတဲ့ဟာမျိုးတွေလည်းကျွန်တော်တို့တွေ့နေကြနေရတဲ့အခါကြတော့လေအဲ့တော့ဒီ process ကိုဟိုအတန်းနိုင်ဆုံးအမြန်ဆုံးပေါ့နော်မြန်မာနိုင်ငံသားမှန်ကန်မှုစီစစ်ပြီးတော့ပြန်လည်ချပေးဖို့အတွက်ကိုကျွန်တော်တို့ဘက်ကမေတ္တာရခံနေတာပါဗ
ျထိုင်းနေဆက်ကနေတရားမဝင်ပြန်နေကြရဲ့မြန်မာနိုင်ငံသားအရေးတော်ဟာအပတ်စဉ်ယာနေ TV ရှိရဲလို့လုံသမားကြီးကိုကြီးဆောင်ရွက်နေသူတွေကပြောပါရဲ့ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာစိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာစိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေကြံလည်ကြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းအစိုးရလင်တို့ကိုတင်ပြပေးမှာဖြစ်ပါတယ်
။ဒီ NC လမ်းကြောင်းတိုင်းသွားနေတဲ့အဖွဲ့ဒီနဲ့ပတ်သက်တယ်ဆိုပြီးတော့ဒီလိုရပ်သားတယ်ကိုဖန်ဆီးထားချတာဟာ
တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ကြရအောင်ပါအခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပါပါဒီသတင်းပတ်ကျန်းမာရေးကဏ္ဍမှာတော့အရိုးကျန်းမာတမာရေးအကြောင်းကိုတင်ပြမှာပါမြန်မာနိုင်ငံမှာအရိုးကျန်းမာတမာရေးအတွက်စားတောက်နေထိုင်ပုံအားနည်းတာတွေကြောင့်အသက်အရွယ်ရလာချိန်မှာအရိုးပြဿနာကြုံရမှုတချို့ရှိတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်အရိုးကျန်းမာရေးမကောင်းရင်ဘလို့ပြဿနာတွေကြုံရနိုင်ပါသလဲအရိုးကျန်းမာရေးထိခိုက်ရတဲ့အကြောင်းနဲ့အရိုးကျန်းမာတန်မာဖို့ဆောင်ရံရှောင်ရံတွေကိုတော့အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay အထူးကုသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီလူခန္ဓာကိုယ်မာတီတိစောက်ထားတဲ့အရိုးရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့ဆရာကြီးစပြောပြပေးပါလား
။ဟုတ်ခန္ဓာရဲ့ဒီသောက်မှုမှာဒီ skeleton လို့ခေါ်တဲ့အရိုးစုပါပုံစံပေါ်ပြထားတာကိုစိတ်ပုံမှန်ပါမှုတည်ပြီးတော့ကျွတ်သားရင်းအရေးစားရင်းစရံမျိုးတွေတိစောက်ရတာဖြစ်ပါ။နောက်အရိုးကတော့ခြေခံကျတဲ့ skeleton framework ဖြစ်တယ်လို့ပြောလို့ရပါ
ဘူး။ဟုတ်ကဲ့ဆရာကြီး။တကယ်လို့ဒီအရိုးကျန်းမာရေးမကောင်းဆိုရင်ဘယ်လိုမျိုးဒုက္ခတွေရောက်နိုင်လဲ
။အရိုးကျန်းမာရေးမကောင်းဘူးဆိုလို့ရှိရင်ပထမတော့ဒီကတမှာဘို့လူစေတမှာတဲ့အခါမှာသူတက်တည်လို့လာပေါ့နော်ကင်စီယံတက်သူနော်ပေါ့တီယိုဖိုက်ကိုခေါ်တဲ့ယူစီလီရှိပါဘို့အဲ့တော့အဲ့ဒီစမ်းမဲ့ကြည့်ရတယ်နော်တက်စီယံနေလို့ဖြစ်တဲ့ယူပြောရောဆိုရှိတယ်နော်ယူရဲ့ဖွဲ့စည်းပုံကကျဆစားပြီးတဲ့အခါအော်တိုပရိုဆစ်လို့ခေါ်တဲ့ယူပွားတဲ့ယောဂရည်ဖြစ်နေတယ်နော်အဲ့ယူကိုပြီးဝင်တာပေါ့နော်ပြီးပြီးပြီးဝင်တဲ့အခါယူတို့ဒီချာကြောကပြေဝင်တဲ့အခါဒီပါဆိုတဲ့ဒီရဲ့ကျမ်းမာရေးကိုထိခိုက်တော့
ဟုတ်ကဲ့အခုလို့ဒီအယူရဲ့ကျမ်းမာရေးကိုပေါ့နော်တမာမှုကိုထိခိုက်တာတွေကဘာကြောင့်အဓိကဖြစ်ရလဲ
ဒီကျမ်းမာရေးထိခိုက်တာကပထမကိုယ့်ရဲ့အစာအစာထဲမှာကယ်ဆီယမ်နဲ့ဗီတာမင်ဒီထိုးတဲ့တာလို့နောက်နေရောင်ကြီးကာဗီတာမင်ဒီဥစားနေတာအဲလိုမျိုးဗီတာမင်ဒီနေရာတဲ့အခါမျိုးမှာလို့နောက်အဲလိုခိုက်ဆိုတာလို့ခေါ်တဲ့ဒီကိုခန္ဓာထဲမှာဟိုပါရာသိုက်တို့အဲ့ဒီကျက်စီရမီးဖြစ်တဲ့ဒီကိုထိလိုက်စီမတော့ကမကောင်းတာလို့အဲ့ဒီဖြစ်တဲ့အခါမျိုးတွေကိုယူရဲတော့ပါလို့ထိလိုက်တယ်။နောက်ရဲ့အလွန်ကျတော့တုံ့ပြန်တယ်။ဒီလိုတော့ဖြစ်တဲ့အခါကျလို့ရှင်တော့ယူဖြစ်တတ်တယ်။ဒါပြောလဲယူပါရခေါ်လဲပေါ့ကျိုးပရိုတင်းလောက်ဖြစ်စေတာ
။ဟုတ်ကဲ့။နောက်ဒီကိုလက်လှူရှာမှုနဲ့ပတ်သက်လို့ရော
။အဲ့ဒါကတော့ဒါရိုက်သက်ဆိုင်တာတော့ဒီယူပေါ့ဒီအတူပရိုတင်းကိုကာဝေးနေနေလေကိုယ်လည်းတော့ဆောင်မှုလုပ်လို့ရှိရင်ဒီဝတ္တမအတွက်ပြောတာပါနော်ကိုယ်လည်းတော့ဆောင်မှုနေတဲ့အတိုင်းညာအထူးသဖြင့်ဒီသမီးတွေမှကလို့ရှိရင်ဒီတုံးပြီးတဲ့နောက်ပိုင်းမှာကိုယ်လည်းတော့ဆောင်မှုနေတဲ့ဒီမှာဆိုတော့ဒီ YouTube ရုပ်ပွားတဲ့ယောဂဖြစ်ဖို့ခွင့်လန်းပုံများတတ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ခုနကဆရာဒီအမျိုးသမီးတွေလို့ပြောတဲ့အခါကျတော့အမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ဒီအယောသမာမှုအားနေတဲ့အနေထားရှိတာပါဆရာနော
်ရုပ်ပွားတာနဲ့ပတ်သက်လို့ကတော့ဒီမီဒီယာကဖြစ်နေတယ်။မကျလို့လဲဆိုတော့ fiber of positive cell phone ညာဒီမီဒီယာရိုးရအမြင့်သားရဲ့ယူတက်ဆန်ပို့ပြီးတော့ပေါ်ပါပြီးပြင်းနေတာ။ဆိုတော့တစ်ဆက်ကအမြင့်သားရဲ့မှာဆိုလို့ရှိရင်ဒီမီဒီယာဟော်မုန်းဖြစ်တဲ့ estrogen ဟော်မုန်းကလိုအပ်တယ်။အဲ့ estrogen ဟော်မုန်းကရိုးရနေတော့ကေဖင်တက်ကိုစုပ်ယူတဲ့ mechanism ကိုအထောက်အကူပြုနေတာ။အဲ့တော့ဒီမီဒီယာတိတ်ဆုံးလာပြီးတဲ့အခါကျလို့ရှိရင်အင်းဒီဟော်မုန်းရဲ့ estrogen ကကျော်တာတခါကျတော့တွေ့ဆုံမိခဏိကေမှာပြည်သနာတစ်ခုရယူရဲ့တီတီစတဲ့နဲ့ဆက်ရတဲ့လို့နဲ့တုံးကြတဲ့တုံးတီရိုးလေးကျနေတာ ဆို
ပါ။ဟုတ်ကဲ့ဆရာ။နောက်ဒီလူမျိုးတွေရောကွဲပြားမှုပိုဖြစ်နိုင်တဲ့အနေအထားရှိလားဆရာ။ဥမာအာရှတိုက်သားတွေအတွက်ဆိုရင်
တော့အော်စတြေးလျလို့ခေါ်တဲ့ဒီယူပေါ်ကျောင်းကတော့အာရှတိုက်သားတွေကအော်ပတ်တကိုင်းတက်တာလို့ရှိရင်ပုံပြီးဖြစ်တယ်လို့ပြောကြတယ်။ဘာဖြစ်လို့ဆိုတော့ဒီမှာတကိုင်းနဲ့ဆက်လို့ရှိရင်အကောင်ကပြီးတော့
ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီအသက်အရွယ်နဲ့ပတ်သက်လို့
အသက်အရွယ်နဲ့ပတ်သက်လို့ကတော့ယောက်ျားလေးတွေရောမိန်းမလေးတွေမှာလည်းအသက်လေးကွာတာပေါ့။ယူရဆိုလို့ရှိရင်မိန်းမစင်မှာတော့ယူစီဝါဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ယူသလီကပွားတာရှိတယ်၊ပြတိဝါတာရှိတယ်။အဲ့ပြတိဝါနဲ့အပြစ်ပြဖြစ်လာတာရှိတယ်။အဲ့တော့အကဲရေငယ်လေးတွေမှာဆိုလို့ရှိရင်တော့ U formation နာဆိုလို့ရှိရင်ပြည့်စည်လာတဲ့အချိန်ပို့ပြီးတော့ဓာတ်ရဲ့အတွက်ချောင်းတူ U ပို့ပြီးတက်လာတော့ဒါမျိုးလေးပဲသာသမီတွေအသက်၄၀ကျော်လာတယ်ဒီလိုတွေအသက်၄၀ကျော်လာတယ်ဆိုလို့ရှိရင်တော့ခုန U formation ဖြစ်တဲ့ mechanism နဲ့သာလို့ရှိရင်ပြည့်စည်ဖို့တဲ့ mechanism ကပို့ပြီးတော့ညလာတယ်အဲ့တော့အသက်50လာပြီဆိုလို့ရှိရင်တော့ဒီမိန်းကလေးတွေပြည့်စုံလာတဲ့အခါကျလို့ရှိရင်ဒီလိုပါလေဒါပါစီကိုပြန်ပြများလေအစားလေးကတော့အသက်60ကျော်တဲ့ကံကြလို့ရှိတော့ဒီလိုပါတော့ဖြစ်နေပြီရှိတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအနေရရှိတဲ့သူတွေနေနဲ့ပို့ပြီးတော့ give site ပြီးတော့အယူချက်မကြီးကောင်းဆောင်းရရှောင်းရနေဘာတွေရှိမလဲဆရာ
တော့အယူတမဟုတ်တဲ့ဆလို့ရှိတော့အယူမှာဒီကေစီရင်တက်ရဗတ်မင်းဒီတက်ရလို့ရပေါ့အဲ့ဒါဒီကိုစားသုံးပြီးရအောင်ဆောင်းကေစီရင်ညာနဲ့စားစားရပါလို့ဆိုတော့သူ့လူတင်းကြီးလူတင်းကြီးလို့ကောင်းကောဖီစေဘနော်ငါတူတူကျွန်တော်ကျင်ကစီန်တဲ့ညာပရမီဒီယာဆက်တော်နေမှုသာလို့ရှင်ညာဟိုတဲ့နေတဲ့နေသုံးလုံးအားရစားရတယ်လို့ရှင်ရုပ်တမ်းပါအဲ့တော့ဆိုကြတော့ဒီဒင်းချင်းတစ်ခွက်ဘောလုံးတစ်ခုပဲနေစတော်ပြီးရုပ်တမ်းပါလေလို့ဆိုပါဒါဒီရုပ်တမ်းကိုတခြားပါလို့ဒီလိုကပရမီပီတွေ့လေလို့ပဒမီဗီဒီယိုအပေါ်မှာပါလဲဆိုအတားငါဆောင်ချက်ကိနောက်ဒီကကြတော့ခုနအပေါ်မှာပြောလို့ဒီတမန်ကလည်းဒီလိုပို့လို့ရတယ်။ဒါချောက်တာတို့ရေကူးတာတို့ဒီလူတွေကစားတတ်ကြည့်စကားရမျိုးတို့အဲ့လိုကြီးတော့လည်းယူတမန်ဆောင်ရချက်ကြီးနေတာဆိုခုနစကလေးတောက်တာဆောင်ကြမ်းအရေးလွင်ကျင်တတ်တာဆောင်ကြမ်းနောက်တက်စီတို့ကုတ်တို့ဒီအမျိုးသမီးတွေတောက်တယ်ဆိုလို့ရှိရင်ဒါတည့်ရကို2လီတာ3လီတာတက်ပုံပြောလို့ရှိရင်ရုပ်တမန်ကိုအားရတယ်လို့ပြောရလို့ဆိုတာ။အမျိုးသားတွေရောအမျိုးသမီးတွေမှာဒီကိုကော်ဖီနဲ့ဆက်တက်လို့ရှိရင်ယူတမန်ကိုထိခိုက်တယ်။ဒါမှမဟုတ်တစ်ထောင်တစ်ခုကြီးအဲ့ဒီလေစာတစ်ခုရတော့တစ်ခေရောတောက်လို့ရတယ်။တစ်ခေကြီးဒီကိုနှစ်ခွက်လည်းတောက်ပြီးတော့6လီတာတဲ့အခါမှာရုပ်ပူတမန်ကတွေ့တယ်။ဘာကြောင့်လဲဆိုတော့တစ်ခေမှာပါတယ်ဆလဘွန်တော့ဒီရဆိုလို့ရှိရင်အီဆူရင်ကဲ့သို့ပဲယူရနိုင်ကိုကဲ့သို့
ကဲဆိုအပ်တယ်ဆိုပါဟုတ်ကဲ့နောက်တစ်ခုကဒီလူရည်တွေပြည့်မှုနေထိုင်ပုံဒီလှုပ်ရှားပုံလေးတွေရော
ယူတီကဟိုနေနေထိုင်တော့ထိုင်နေတာတိုင်းခါကုန်းထိုင်နေမှာတော့အမှန်ပါလို့ယူပေါ်ပြည်ရောထိုင်ရမယ်ပြီးတော့လေးပြင်းလို့ရပြည့်စက်ကနေဟိုကုန်းပြီးတော့တောက်တာမျိုးကုန်းပြီးတော့မာမျိုးဒီမာတင်နေသလိုရှင်ဒီကောင်ကိုပြည့်ပြည့်ချင်းပြီးတော့မာတော့အရင်ဒီလေးပြင်းကိုတော့ခဲမနိုင်လို့ရှင်အမှလည်းအဖို့ခေါ်ပြီးမှတာမျိုးတို့ဒါပေမဲ့အဲ့လိုမျိုးမမှုခက်တဲ့ဟာချင်းသူ့နာကျတာလောက်မှာပေါ့အဲ့ဒါဆိုလို့ရှိရင်ဆွလို့ရှိရင်ယူဖို့ပြီးတော့ထိလိုက်တယ်ဆက်တော့တွန်းရ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းပါရှင်အခုကတော့ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်ကိုနားဆင်ကြရအောင်ပါနိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏများလာတိုင်းတိုင်းပြည်တိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူးတိုင်းသူပြည်သားတွေကိုစွန့်ရည်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှသာနိုင်ငံသားတွေအကျိုးခံစားရပြီးတိုင်းပြည်တိုးတက်ဖွံ့ဖြိုးမဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်နိုင်ငံသားရင်းနှီးမြှုပ်နှံမှုလက်ခံရတဲ့ရည်ရွယ်ချက်တွေကို2016အောက်တိုဘာလမှာပြဋ္ဌာန်းတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေမှာဖော်ပြပါတယ်နိုင်ငံသားတွေအလို့အကံရရှိရေးလူသားရင်းမြစ်ဖွံ့ဖြိုးရေးစွမ်းဆောင်ရည်မြင့်မားတဲ့လုပ်ငန်းဖွံ့ဖြိုးရေးဤပညာဖွံ့ဖြိုးရေးပညာရနေပေအသီးသီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစာရင်းပြီးလုပ်ငန်းပေါ်ထွက်ရေးနဲ့နိုင်ငံတကာအသိုက်အဝန်းမှာနိုင်ငံသားတွေရှင်တွဲလုပ်ကိုင်နိုင်ရေးစတာတွေကိုရည်ရွယ်ချက်မှာဖော်ပြပါတယ်ဒီရည်ရွယ်ချက်တွေအကောင့်တွေပေါ်တဲ့အတိုင်းအတာကိုလိုက်ပြီးတိုက်ပြည်တိုးတက်ဖွံ့ဖြိုးလာမယ်လို့မျှော်လင့်ကြပါတယ်။
ဂျနီဗာအခြေစိုက်ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ UNCTAD ရဲ့2019ထုတ်ကမ္ဘာယင်းနည်းမြှုပ်နှံမှုအစီရင်ခံစာ World Investment Report အရဆိုရင်အာဆီယံနိုင်ငံတို့ရဲ့နိုင်ငံခြားယင်းနည်းမြှုပ်နှံမှု2016မှာကျဆင်းလာပါတယ်ဖိလစ်ပိုင်မှာသာ60ရာခိုင်နှုန်းတိုးပွားလာပြီးအခြားနိုင်ငံတွေမှာအနည်းငယ်အများကျဆင်းလာပါတယ်ဗီယက်နမ်မှာလည်း9ရာခိုင်နှုန်းတိုးပွားလာပါတယ်မြန်မာပြည်မှာတော့လျှက်စစ်တအားမလုံလောက်မှုကိုနိုင်ငံခြားကုမ္ပဏီတွေစိုးရိမ်ကြောင်းကြနေပေမဲ့တေယူပို့ဆောင်ရေးတယ်လီကွန်နဲ့အထည်ချုပ်လုပ်ငန်းကိုစိတ်ဝင်စားကြတယ်လို့ဆိုပါတယ်
။လက်ရှိ NLD အစိုးရလက်ထက်မှာပြည်တွင်းပြည်ပလုပ်ငန်း400ကျော်ကိုလုပ်ခွင့်ပေးနိုင်တဲ့အတွက်အလုတ်ကိုင်း2သိန်းနီးပါးဖန်တီးပေးနိုင်ခဲ့ရတယ်လို့စီမံကိန်းနဲ့ဗန္ဓာရေးဒုဝန်ကြီးကပြောဆိုကြောင်းသိရပါတယ်။အထည်ချုပ်လုပ်ငန်းမှာစက်ရုံ400ကျော်ရှိလာပြီးအလုတ်သမား4သိန်းလောက်ရှိနေပြီဖြစ်ပါတယ်။ထောက်ပံ့ရေးဝန်ဆောင်မှုလုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းမှာပြည်တွင်းပြည်ပကရင်းနှီးကြဖို့မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကစော်ဩနေပါတယ်။ကားလန်းယထာလန်းဆောင်ရာ drive port ကိုမန္တလေးမှာမနှစ်ကတည်ဆောက်ပြီးစီးပါတယ်။ရန်ကုန်တန်းရွာသားကြီးနဲ့မန္တလေးမြင့်ငယ်မှာလဲ drive port တွေတည်ဆောက်နေတာ၈နှစ် AP လမှာပြီးစီးမယ်လို့မျှော်လင့်ရပါတယ်။ဆက်ပစ္စည်းအပါအဝင်ကုန်ထုတ်လုပ်ငန်းတွေတည်ထောင်ဖို့လဲကော်မရှင်ကဖိတ်ခေါ်နေပါတယ်။
နိုင်ငံသားယင်းဒီမြုပ်နှံမှုများတိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူး။တိုင်းသူပြည်သားကိုစွန့်ရင်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာယင်းဒီမြုပ်နှံမှတာတိုင်းသူပြည်သားတွေအကျိုးခံစားရမှာဖြစ်ပါသေး။ဆက်အာဏာရှင်ခေတ်မှာမြမတန်ရာဇာတာကိုထုတ်ယူဖို့တာနိုင်ငံသားကော်မတီတွေစိတ်ဝင်စားကြပါသေး။တဘောဝတန်ရာဇာတာထုတ်ယူမှုမှာထုတ်ယူသူကအများဆုံးအကျိုးခံစားရပါသေး။စစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited နဲ့တရုတ်ကုမ္ပဏီတက်တွဲပြီးကျင်းနီထုတ်ယူတာကိုအခုတက်စီဒေတာကလူလူကကန့်ကွက်နေတုန်းဖြစ်ပါတယ်။တရားစတာထုတ်ယူတဲ့တရုတ်ကိုလူမုံများနေပြီးတရုတ်နဲ့လက်တွဲတဲ့စစ်တပ်ပိုင်ကုမ္ပဏီရဲ့အခန့်ကဏ္ဍကိုတော့ဒေတာကတွေမိနေကြပုံရပါတယ်။တရားစတာကရတဲ့ငွေကိုအနာဂတ်မျိုးဆက်တွေအကျိုးခံစားနိုင်အောင်စီစဉ်ဖို့လိုပါတယ
်။နိုင်ငံသားယင်းနီမြို့နံမှုတွေတိုးပွားလာပေမဲ့တိုင်းပြည်အတွက်အကျိုးမရှိရင်တိုးတက်ဖွံ့ဖြိုးမှုလည်းမရှိနိုင်ကြောင်းဂျပန်စီးပွားရေးပညာရှင်တိုရှိဟီရိုကူရိုနဲ့ဆာတိုရုခမဂါယီကစာတမ်းရေးထားပါတယ်။မြမတဘာဝဓာတ်ငွေကိုနိုင်ငံခြားကုမ္ပဏီတွေအာယုံစိုက်နေချိန်မှာဗီယက်နမ်မှာကုန်ထုတ်လုပ်ငန်းမှာယင်းနီမြှုပ်နှံတဲ့အတွက်ပို့ကုန်တန်ဖိုးမြန်မာလာပုံကိုနှိုင်းရှင်လေ့လာထားတာဖြစ်ပါတယ်။ဗီယက်နမ်ဟာမတူကွဲပြားအမျိုးအမည်များတဲ့ကုန်ထုတ်လုပ်ငန်းအမျိုးမျိုးမှာနိုင်ငံသားယင်းနီမြုံနှံမှုလက်ခံတဲ့အတွက်ပို့ကုန်ပစ္စည်းထုတ်လုပ်နိုင်ပါတယ်။တယ်လီကွန်နဲ့အတန်ဆိုင်ရာပစ္စည်းအဝတ်အထည်လုပ်ငန်းဖက်နက်နဲ့လျှက်စစ်လုပ်ငန်းရေနံဆိုင်ရာပစ္စည်းစတဲ့ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းအထိတိုးပွားလာပါတယ
်။နိုင်ငံသားကော်မတီတွေမြန်မာပြည်မှာတရားစတာကုန်ကြမ်းထုတ်ယူနေချိန်မှာဗီယက်နမ်မှာကုန်ကြောပစ္စည်းထုတ်လုပ်ပြီးပို့ကုန်အဖြစ်ရောင်းချပါတယ်။ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းဖြစ်နေပါသေး။ကုန်ထုတ်လုပ်ငန်းတွေရှင်သန်လာတဲ့အတွက်ရေနံနဲ့ရေနံထွက်ပစ္စည်းတင်ပို့မှုကိုလျှော့ချနိုင်ခဲ့ပါသေး။1990မှာဗီယက်နမ်ရဲ့ပို့ကုန်34ရာခိုင်နှုန်းဟာရေနံနဲ့ရေနံထွက်ပစ္စည်းဖြစ်ပေမဲ့အနည်း20အတွင်း6ရာခိုင်နှုန်းအထိလျှော့ချနိုင်တာကိုတွေ့ရပါသေး။ဗီယက်နမ်မှာနိုင်ငံသားယင်းဒီမြုံနှံမှုရဲ့အကျိုးအမြတ်ကိုခံစားနေရပြီဖြစ်ပါသေး။မြန်မာပြည်ကတော့ကုန်ကြောပစ္စည်းအမဲများများထုတ်လုပ်ပြီးတင်ပို့ရောင်းချနိုင်တဲ့အခြေအနေမရှိသေးပါဘူး။မြန်မာပို့ကုန်တစ်ဝက်လောက်ဟာတရုတ်နဲ့ထိုင်းကိုရောင်းချနေတဲ့သဘာဝတန်းငွေပါ။ကျန်တဲ့ပို့ကုန်တွေဟာတစ်အဝိအထည်နဲ့လေယာထွက်ကုန်ဖြစ်ပါတယ်။ကုန်ကြောပစ္စည်းထုတ်လုပ်ပြီးတင်ပို့နိုင်မဲ့အတွက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုဟာအရေးကြီးပါတယ်။မြန်မာပို့ကုန်ကမ္ဘာဈေးကွက်မှာဝင်ဆက်လာရင်နိုင်ငံခြားအရင်းအနှီးတွေလှိမ့်ဝင်လာပါလိမ့်မယ်။အင်းဒီကျင်းတွေရဲ့အတွေ့အကြုံကိုတင်စားလာယူနိုင်ရင်မတိုးတက်စရာအကြောင်းမရှိဘူးလို့ယူဆကြပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြမရှိသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုကတော့နေကြာဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးပါတော့မယ်ရှင်။
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရာရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမှတ်တရစခန်းကစစ်ဆေးနေပါတယ်တက်ထုတ်လို့မှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့ဝင်တချို့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့တရားရုံးကနေအမှုစီရင်ချက်ချမှတ်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပ
ါကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာဒီလ24ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့မိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဖမ်းဆီးခံရတဲ့သူတွေကတော့စစ်တွေမြို့ဓညဝတီရက်ကွက်ကနိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးစိုးနိုင်ဦးတန်းရွှေနဲ့ဦးရွှေထွန်းအောင်အပါဝင်စုစုပေါင်း6ဦးကိုစစ်တွေအမတ်တရဲစခန်းမှာအကြမ်းဖက်မှုတက်ဖြက်ရေးဥပဒေပုံမှ90ကကြီးစမင်ဇွဲတို့နဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်ပါလေကိုစိုးနိုင်အပါဝင်၄ဦးကိုဖေဖော်ဝါရီလ26ရက်နေ့ကချုပ်ရမန်ယူဖို့စစ်တွေမြို့နယ်တရားရုံးမှာရုံးထုတ်လာပေမဲ့ရှင်းနေနဲ့တွေ့ခွင့်မရပဲမတ်လ12ရက်နေ့အထိချုပ်ရမန်ယူထားရတယ်လို့ကိုစိုးနိုင်မိသားစုဝင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့မနက်ပိုင်းကရခိုင်ပြည်နယ်မြေစရင်ရုံးရှိရခိုင်ပြည်နယ်လွတ်တော်ရုံးရှိနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေနေအိမ်ချန်ဝင်းမှာလက်လုံမိုင်းတွေပောက်ကွဲခဲ့လို့မော်တော်ကားတစ်စီးပျက်စီးပြီးရဲတပ်ဖွဲ့ဝင်တဦးနဲ့အခြားဒေသခံတဦးလည်းအနှဲငယ်စီဒဏ်ရာရရှိခဲ့ပါတယ်
တစ်ထုတ်လုပ်မှုကိစ္စနဲ့ဆက်လင်းပြီးတော့မုံပြစ်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးရစီယုံ KNU တပ်ဖွဲ့ဝင်တချို့တို့ကဖေဖော်ဝါရီ24ရက်နေ့ကရေးမြို့နယ်မအောင်ကျေးရွာနဲ့ခွန်မိုင်ကွာတီစာမှာပြစ်ကတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ပြစ်ကတ်မှုဟာခဏတည်းဖြစ်ပွားခဲ့ပြီးနှုတ်နှစ်ဖက်အသေးပြောင်းမရှိဘူးလို့မုံပြစ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမအောင်ကျေးရွာနီးတစ်ဝိုက်မှာလူအား50လောက်ရှိတဲ့တစ်ခုထုတ်တဲ့အဖွဲ့တစ်ဖွဲ့ကိုမုံပြစ်ပါတီကနေဖမ်းဆီးရမိခဲ့ပါတယ်ဖမ်းဆီးရမိတဲ့တစ်ကိုဆုပ်ဖွဲ့တွေကိုမုံပြစ်ပါတီကနေ KNU ကိုလွှဲပြောင်းပေးပြီးနောက်ပိုင်းအဲ့ဒီဒေသမှာတစ်တွေဆက်မဆက်လုပ်လာလို့ပြစ်ကတ်မှုဖြစ်ပွားခဲ့တာပါမုံပြစ်ပါတီအနေနဲ့၎င်းတို့ပါတီဗဟုသဏ္ဍာန်ချုပ်ရှိရာရေးကြောင်းများတစ်ဝိုက်ကတစ်တော်အေရသွင်းမှာ2020ခုနှစ်ကစပြီးတစ်ထုတ်လုပ်မှုကိုတာမြင့်ပိတ်ပင်ထားပါတယ်တစ်ကိုဆုပ်တဲ့ကိစ္စနေမြင့်ငင်းပွားတဲ့ကိစ္စနဲ့ပတ်သက်ပြီးရေဖြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့မုံပြစ်ပါတီသက်ဖွဲ့ဝင်တွေနဲ့ KNU သက်ဖွဲ့တွေဟာ2020ခုနှစ်အတွင်းမှာ၄ကြိမ်ထက်မနည်းပြစ်ကတ်မှုဖြစ်ပွားခဲ့ပါတယ်
ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ကနေရည်ရည်ရက်စဲခံထားရတဲ့ချင်းအမျိုးသားတပ်ဦး CNF ကိုအဖွဲ့ဝင်အဖြစ်ပြန်လည်လက်ခံသွားမယ်လို့ဖေဖော်ဝါရီ25ရက်နေ့ကထုတ်ပြန်တဲ့ UNFC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီ23ကနေ25ရက်နေ့အထိကျင်းပတဲ့ UNFC ပုံမှန်ကောင်စီအစည်းအဝေးမှာကချင်အမျိုးသားစည်းရုံး KNO နဲ့အဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲထားတဲ့ချင်းအမျိုးသားတပ်ဦး CNF ကိုလာမယ့်ဇူလိုင်လမှာကျင်းပမယ်အရေးပေါ်ညီလာခံမှာအဖွဲ့ဝင်အဖွဲ့အစည်းများဖြစ်ပြန်လည်လက်ခံသွားမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ချင်းအမျိုးသားတပ်ဦး CNF ဟာပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ10ရက်နေ့ကပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့အတူ UNFC မှချမှတ်ထားတဲ့မူဝါဒတွေနဲ့တွေ့ဖြေတယ်ဆိုပြီးအဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲခံထားရတာဖြစ်ပါတယ်။
မွန်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမချင်းမမီအကျိုးလူစုတွေ့ဆုံပွဲကိုနေရာ၅ခုမှာကျင်းပဖို့ရတာတယ်လို့မွန်ပြည်ထပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်လက်ရှိမွန်ပြည်ထပါတီဆင်းချုပ်ရနိုင်မြေတွေဖြစ်တဲ့သထုံခရိုင်မော်ရမြန်ခရိုင်သဝဲခရိုင်ဗိုလ်ဌာနချုပ်ဝန်းကျင်၄နေရာနဲ့ရန်ကုန်ပဲခူးတိုင်းဒေသကြီးတနေရာကျင်းပသွားဖို့အစီအစဉ်ထားပါတယ်လူစုဆန္ဒသဘောထားတွေစုစုစည်းစည်းနဲ့ကောက်ယူလို့ရနိုင်အောင်လူစုတွေ့ဆုံပွဲလှုပ်ဆောင်ရတယ်လို့နိုင်ပညာလည်းကပြောပါတယ်အစီလက်မှတ်ရေးသူပြီးခဲ့တဲ့မွန်ပြည်ပါတီအနေနဲ့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းရန27ရာစုပြင်လုံတတိယအကြိမ်စည်းဝေးမတိုင်မီမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ UBDJC စည်းဝေးမှာညှိနှိုင်းနေပါတယ်မွန်ပြည်ပါတီဟာဖေဖော်ဝါရီလ13ရက်နေ့မှာမြန်မာဆိုရနဲ့အစီလက်မှတ်ရေးသူခဲ့တာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ထဲကကျွန်းတစ်ခုမှာတောင်တင်ရနာထားတဲ့စ
เซบิงกาจิคุณสีมีหลังเปียซีมูเดคูพิบวาเข้าไปเฟบิลันนัสต์ตงเย่มูลเล่ใบงามีหลังมูพิบวาเข้าไปพิบีส่งช่วงมูตามโฮจัดติงนัทฮาวลาชีเดลูน้ำคันติดอาคารไซเซงกาเปียวไปดีเซบิงการีฮานยาใบมันน้ำคันเทกูกูลาวีเนี่ยมาเพชรจังกาติดตัวกูเตียวปีเพกูเต็มปุ่นนี่เดการีพิบไปดีมีหลังมูพิบวายาจิงการอเซเลมีซีเมกามเอซุ่มเบียมูจัมพิเดลูเดรักฮันริกาเปียวไป
ขู่จะเทนอะไรอุสเลตเจนเซปีตัวมาบ้าจะนายงานลูกจะขัดใจแค่หมู่เยสเซย์ตบอตูซาโจเอ็นซีเอและมายีทูทาร์เรชันพีจันเลทูทาวีกังซีชันพีจัมโรอาซีเอสเอสเอสเอสอินเอสตัวเรซูบีอสุยาเอ็ดจัมโรกันเนพันซีทาร์เรชันพีจังไว้ฮูปงมิวเนกาญาดาชิอูโกฮูปงมิวเนเจียยงาทางทันจันเนมาเซเนตีซามันไลบาร์เอตีจังเวโกน้ำหอมงานในซูซีเจนเซปีทาบาร์เอ
พันซีทาร์เรโฮปงมิวเน่น้ำโคกเจียวอุสุกาเดรักขันตองดูชิอูโกและเนมูปูกงตุ้งกงอุบดีสตัวเยอุบดีเน่สิสิเย่เนมีตัวมาวิ่งเดสโซบีอามูสันนัมูเน่เตียสเวสุเควีเจียบิริลันนัสชอยันนิกาทางดันตันนิกันนิคุณเน่ตีติดดันดีดีชามาเคราบที่ปาร์เร่ดีเกย์สันเนปตะปีอามูลาเชนิสามยาวดีการอุบดีเอียสโซเย่ลุเปลุยาบิเม่ลุมาปีเอจาวอคุลุเปียวาร์เร่
เนี่ยฮอปปงเนี่ยเดียวยูนั่นเดียวที่ที่ทำสุดยอดนั่นเลยเอี้ยนั่นแต่มูชีดามีชีดาก็มาเจอแต่ปุ๊บแต่แม่เดียวเชียงยี่ก็ดูดูอันนี้กินออกมายงชีเสียอากูเลยสุดยอดจะเจอก็แล้ว
นั่นเท่าสักคนคนเนี่ยจุลัยลาสักคนเนี่ยนี่ก็ฮอปปงมิวเน่นำเข้าอยู่อาตาชิอูโกอาศัยตั้มรอเชียนแต่ยิมข้าเลยอันนี้เนี่ยงานเนี่ยเลี้ยงกูรู้กันเนี่ยอาศัยเอสเอสเอสเอสเอเยตดีมีมีนาโกตดีมีเปิลโลโซบีพันซีทาราวาตีลอยยาราเรโกพันซีเตียสเวราฮามาเพื่อเต็มบุโลอาศัยเอสเอสเอสเอเยเปียวิสุขุนชีดูบอมูจิไซอูกาเปียวอะไร
คู่จะนั่งดูดีใช่ชิเจมาดีเอ็นซีหลังจากนั้นตอนนี้เนี่ยพอดีเนี่ยปัจจัยเดือดสุดยอดดีดอยากได้ดีพอพันสีถ่ายชาดาฮะแต่ในงานนี้มาชิเจก่อนเนาะดีเดียวอุ้ยยี่ยามาไปชิเจก่อนเนาะตัวมาชิเจอุ้ยดูกันอะไรอย่างเงี้ยอุ้ยตัวลงมีดอะไรอย่างเงี้ยตัวอะไรอย่างเงี้ยถ้าอยากเจียมที่มาชิเจจะนั่งดีแต่บางครั้งนี่มาตัวเดียวที่มาชิเจถ้าดีดอต้องสุดบ้าบุชิบาร์เลยไอ้ยาตาชิอู้โก้ทางด้านช่างมาปีเดนี่มาเวต้องเลี้ยงลู ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်နယ်လုံဝင်ကြီးကနေမြမတက်မတော်အပါအဝင် NCA လက်မှတ်ရေးထိုးအဖွဲ့တွေအနေနဲ့ပြည်သူတွေကိုဝင်ထုတ်ဝင်ပိုးဖြစ်စေတဲ့ကိစ္စရပ်တွေကိုမလုံဆောင်ဖို့နဲ့လုံဆောင်နေတာတွေတွေးရှိရင်တိုင်ကြားဖို့ပြည်သူလူထုနဲ့တွေးဆမှုမှာပြောဆိုခဲ့ပါတယ်။မွန်ပြည်သက်ပါတီကနေ NCA လက်မှတ်ရေးထိုးအပြီးမကြခင်ရက်ပိုင်းမှာပြောဆိုခဲ့တာပါ။မိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သက်ပါတီ NMSP အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရပ်ဆိုင်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတွက်တမတော်နဲ့မွန်ပြည်သက်ပါတီလက်ဖက်တပ်ဖွဲ့တွေကနေဒေသခံပြည်သူတွေအပေါ်ဝန်တော်ဝန်ကိုဖြစ်စေတဲ့ကိစ္စရပ်တွေကိုပြုလုပ်ခဲ့မယ်ဆိုလို့ရှိရင်မွန်ပြည်နယ်ပြစ်ခတ်တိုက်ခတ်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ထံကိုတိုင်ကြားနိုင်တယ်လို့မွန်ပြည်နယ်အစိုးရဖွဲ့ဝင်လုံချုံရင်းနဲ့လယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးဝင်းနိုင်ဦးကအခုလိုပြောပါတယ်။ဝန်တော်ဝန်ကို
ဖြစ်စေတဲ့ကိစ္စတွေတော့လူတွေမဖမ်းရဘူး၊စစ်တေးတွေကတော့အကုန်ပေါက်တယ်တော့ပါဘူး။တော့မနေ့ကခိုင်းပြီးဒီမှာပြောပါဦး။ဒါဒီလိုမျိုးကခိုင်းတယ်။နေရာဆောင်တာတွေလာနေတယ်။တိတ်တိတ်ဒီမှာပြောပါဦး။ဒါဆိုဒီလိုမျိုးနဲ့ပတ်သက်ပြီးတော့နှစ်ဖက်တက်တဲ့အားလုံးလိုက်နိုင်တယ်ခင်ဗျာ။ဒါဒီလိုမျိုးလူလူပြီးပါဘူး။တောက်လာနေတာတော့ပောက်နေတယ်လို့ဒါလိုလို့ဒီလိုတင်ပြနေတာပေါ့ဗျာ။
ဝူတော်မျိုးနယ်ပြည်သူလူထုတွေ့ဆုံပွဲကိုအဖြစ်ကြေးရွာမှာဖေဖော်ဝါရီ19ရက်နေ့ကမွန်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကျင်းပရာမှာမွန်ပြည်နယ်လုံနယ်ဝန်ကြီးကပြောကြားခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲမှာမွန်ပြည်နယ် JMCS အဖွဲ့ဝင်အရပ်သားကိုယ်စားလှယ်ဒေါက်တာမင်းလွယ်စိုးကလည်းအခုလိုပြောကြားပါတယ်
။ဘာသာတစ်ချက်ကဘာလဲဆိုလို့ရှိရင်လက်သက်ကြိုင်ပြီးတော့နိုင်ငံတော်ကိုဒေါ်လာပုံကံနေတဲ့အဖွဲ့အစည်းတွေအနေနဲ့ဒီအစပိုင်းမှာလက်လက်ကိုစိုးဖို့မလို့ကိုယ့်အကူကင်တာကင်တာပြီးတော့ကျွန်တော်တို့ NCA စာချုပ်ကိုဆွေးနွေးမယ်အဲနောက်ဆုံးကြတဲ့ခါကျတော့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းကိုဆွေးနွေးပြီးတော့ ပြည်တွင်းမှာဖြစ်နေတဲ့ပဋိပက္ခကိုချုပ်ငြိမ်းသွားအောင်လုပ်မယ်ဆိုတာတစ်ချက်ပါတယ်။အဲနောက်ဆုံးတစ်ချက်ကတော့ဘာလဲဆိုတော့နိုင်ငံရေးစီးပွားရေးရဲ့ရလနဲ့အညီဓာတ်လူညီမျှမှုကိုအမှတ်ခံနိုင်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်ထောင်စုကြီးကိုတည်ဆောက်သွားဖို့ဆိုတဲ့လက်ချက်ပါပါတယ်
။ဒါအပြင်ငြိမ်းချမ်းရေးပေါ်ဆောင်မှုနဲ့အပြည့်အခရဆက်မှုလုပ်ငန်းတို့ဟာတစ်ဖက်နဲ့တစ်ဖက်အမိတည်းပြုနေရတယ်လို့လည်းဒေါက်တာမင်းနွယ်စိုးကဆိုပါတယ်။လက်ရှိမွန်ပြည်နယ် JMCS ကိုအစိုးရကိုယ်စားလှယ်5ဦး KNU ကိုယ်စားလှယ်5ဦးမော်ရတားကိုယ်စားလှယ်2ဦးကရင်ရတားကိုယ်စားလှယ်2ဦးတို့နဲ့2016ဇွန်လ30ရက်နေ့မှာဖွဲ့စည်းခဲ့ပြီးမကြာခင်မှာ NCA လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်တပ်ပါတီကိုယ်စားလှယ်တွေကလည်းပါဝင်လာတော့မှာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပောက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးစစ်ဆေးနေပါတယ်။တစ်ထုံလုံးမှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တချို့အကြားရေးမြို့နယ်ဘက်မှပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်
။တော်လန့်စီတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။တော်လန့်စီများရှင်။ဒီမရီရဲ့နေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်တိုက်ကြခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအကြမ်းဖက်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသားဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်။ရုရှားတပ်ကအကွာအဝေးကန့်သတ်မရှိဖြစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွှမ်းနိုင်တဲ့ cruise missile တို့ပါဝင်နျူကလ িয়ার နက်တက်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မလ18ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်ခြေပြမင်ငွန်းပြလွှတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ငွန်းပြောကြားရမှာရုရှားသမ္မတကပြောဆိုလိုက်တာပါ။စီးရဲနိုင်ငံတော်ကရပောင်း30ကျားပြစ်ခတ်ရဆေးသဘောတူညီမှုအကောင့်တွေဖော်နိုင်ရင်ကုလသမဂ္ဂအနေနဲ့လက်မလျှော့သေးတဲ့အကြောင်းစီးရဲဆိုင်ရာထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။အစိုးရထောက်ခံတဲ့တပ်တွေနဲ့အတိုက်ခံသဘုံတွေအပြန်အလှန်ပြစ်ခတ်မှုတွေရပ်ဆိုင်ဖို့လဲဒီကနေ့ပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာထုတ်ကိုယ်စားလှယ်ကတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာလူ18ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတရင်းနှစ်ပတ်လောက်ရှိလာချိန်မှာပဲစာသင်ကျောင်းတွေလုံခြုံစေမဲ့တနက်ထိုင်ချုပ်ရေးဥပဒေပြဋ္ဌာန်းမှုတွတ်တော်အမတ်တွေကိုတမတ်တော်နဲ့ထွန်းထပ်မံတောင်းဆိုလိုက်ပါတယ်။တနက်ကန်ဆောင်ခွင့်ထိုင်ချုပ်ရေးဥပဒေပြဋ္ဌာန်းမှုအမတ်တွေနဲ့ NGO တွေမှတွဲဆုံဆွေးနွေးပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနေမြနီမြန်မာဘက်ကလုံခြုံရေးတပ်တွေထုံးမြင့်ချထားတဲ့ပုံတရားဝင်ကောက်ွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကတရားပြန်ပြစ်ခတ်တဲ့အကြောင်းတိုင်းနယ်ချီရဲ့ဒုက္ခတွေဖော်ပြသွားခဲ့ရတဲ့နိုင်ငံငယ်နယ်စပ်အနီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်နေရာလောက်ဒီနေ့ရောက်ရှိလာတာတွေ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေကြာလုံခြုံရေးတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုသားညွန့်ဦးဖြစ်ပြီးအင်ဂျင်နီယာက white တဲ့ဇော်ညက်ဖြစ်ပါတယ်။VOA American တံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်းလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ
This program has come to you from the Voice of America, Washington.